စ်ကောင်စီနဲ့ရခိုင်လက်နက်ကိုင်အေးအဖွဲ့တို့အပြည့်ရထားတဲ့ရခိုင်ပြည်နယ်မှာစစ်ဘေးဒုက္ခသည်တွေကိုစစ်ကောင်စီကထောက်ပံ့မှုတချို့ပေးပြီးနေရပြန်ပို့နေတာပါလက်ရှိမှာတော့နေရပြန်ကြတဲ့စစ်ဘေးဒုက္ခသည်တွေ9000ကျော်အထိရှိနေတယ်လို့ပြန်စရာနေရမရှိတော့တဲ့ဒုက္ခသည်တွေလည်းရှိနေပါတယ်လုံခြုံရေးနဲ့ဘဝရည်တည်ရေးအာမခံချက်မပေးနိုင်ပဲဒုက္ခသည်တွေကိုနေရပြန်ပို့တာဟာပြည်သူတွေကိုပို့ပြီးတော့ဒုက္ခရောက်အောင်လုပ်တဲ့လုပ်တာဖြစ်တယ်လို့လည်းရခိုင်လက်နက်ကိုင်အေးအဖွဲ့ပြောခွင့်ရကပြောပါတယ်ရန်ကုန်ကလာတဲ့ဒီသတင်းကိုအခြေခံပြီးကိုဇော်ဝင်းလိုင်းပြောပြပေးပါရှင
်ရခိုင်ပြည်နယ်မြောက်ပိုင်းကြောက်တော်မြောက်ဦးမင်းပြားနယ်ပုံနှကျွန်းစတဲ့မြို့နယ်တွေမှာရှိတဲ့စစ်ပေးဆောင်ဒုက္ခသည်စခန်းတချို့ကစစ်ဆောင်တွေကိုစစ်ကောင်စီကနေရပြန်ပို့ပြီးစခန်းတွေကိုပိတ်သိမ်းနေတာဖြစ်ပါတယ်ပုံနှကျွန်းမြို့နယ်အတွင်းကစက်မှုဇုံစစ်ပေးဒုက္ခသည်စခန်းမှာရှိတဲ့ဒုက္ခသည်2000ကျော်ဟာလဲမလပထမပတ်ကလေးကစစ်ကောင်စီအစီအစဉ်နဲ့နေရပြန်သွားကြပေမဲ့သွားစရာနေရာမရှိတဲ့သူတွေလည်းရှိနေပါတယ်ပလဝမြို့နယ်နမတာကျေးရွာကနေထွက်ပြေးလာပြီးအဲ့ဒီစက်မှုဆုံးစစ်ဘေးဒုက္ခသည်စခန်းမှာနေထိုင်တဲ့ဦးကျော်တန်းတို့မိသားစုကတော့ဒုက္ခသည်စခန်းမှာလည်းနေလို့မရတော့ဘူးလို့ပြန်စရာနေရာလည်းမရှိဘူးလို့ပြောပါတယ
်ကျွန်တော်တို့ကတော့ဟိုဘယ်လိုပြောမလဲဆိုလို့ရှိရင်ဒီကျွန်တော်တို့စက်မှုဆုံးကိုယ်ကိုယ်မှာနေတာကတော့ဒီအနေနဲ့ရွာသားကြီးကျောက်ဆိုင်နေတာဆိုတော့အဲ့ဒီရွာသားကြီးကတော့ပြန်ဆိုင်တဲ့ပြင်ရှင်တွေပြီးတော့ပြန်နေဆိုပြီးတော့ပြန်ရင်ပြေးတယ်ပြေးတယ်ကျွန်တော်တို့ကတော့မပြင်ရှင်ပေမဲ့လေအဲ့ဒီကျွန်တော်တို့နမတာဘလဝမျိုးနဲ့နမတာမှာကျွန်တော်တို့ပြန်လို့မရမှန်းသိတယ်ဒီပေမဲ့လေကျွန်တော်တို့စိတ်တောင်းမှုကစေတခါမှကျွန်တော်တို့ဆလာဗီနေရှင်တွေဆိုပေမဲ့ကျွန်တော်တယောက်တည်းတတိုင်းတည်းနေလို့မတန်းတော်ဘူးလို့ကျွန်တော်တို့ပြန်လို့ပြန်မဲ့စရင်မှချေးလိုက်ကြခင်ဗျာ
ပလဝမျိုးနဲ့ကနမတာကြီးရွာမှာပြီးခဲ့တဲ့2019ခုနှစ်ကစစ်ကောင်စီနဲ့ရခိုင်လက်နက်ကိုင်အေအေအဖွဲ့တို့တိုက်ပွဲအကြီးအကျယ်ဖြစ်ပွားပြီးရွာလုံးကျွတ်ထွက်ပြေးလာရသလိုနေအိမ်တွေလည်းမိရှုခံရတာပါလက်ရှိမှာလည်းအဲ့ဒီကြေးရွာမှာစစ်ကောင်စီကတပ်ဆွဲထားသလိုဒေသခံကြေးရွာသားတွေလည်းတယောက်မှမရှိသေးတာလည်းဖြစ်ပါတယ
်ဟောလက်ရှိကြေးရွာနမတာကြေးရွာမှာတော့ဒေသခံတွေမရှိဘူးခင်ဗျအခုလို့ဖဲပေးနေရတယ်အဲ့ဒီအနတောင်းစေကောကအခုလို့ထွက်ပြေးတာအခုလည်းမရောက်သေးဘူးခင်ဗျအဲတော့ပထမကျွန်တော်တို့ကျေးလာတဲ့နေ့ကတော့အိမ်မိတိုက်တယ်ခင်ဗျာမိတိုက်လို့ဘယ်ဘသူ့ရင်ဘသူ့ရင်ပါတော့တယ်လဲဆိုတာတော့ကျွန်တော်တို့အတိအကျမသိဘူးအဲကျန်မိမတိုက်ပြီးတော့ပြန်ရှိတဲ့အိမ်ဟာလည်းကျွန်တော်တို့ချင်းမိန်မထားဘူးခင်ဗျာပါလို့လဲဆိုတော့လူပြည့်ပြန်မှုမရှိအဲရှားတယ်ပါတယ်စားပြီးတော့ခလုံးကျိုးနေပြီးခံတယ်ကျွန်တော်တို့
လက်ရှိမှာတော့ဥကျော်တန်းတို့မိသားစုဟာအတိမိတ်ဆွေတယောက်အိမ်မှာခဏတက်ခိုနေရပြီးရှစ်လျှောက်ဘယ်ကိုသွားရမလဲမသိဖြစ်နေတယ်လို့ဦးကျော်တန်းကပြောပါတယ
်ကျွန်တော်တို့ကြာတော့ကိုယ့်ရောက်ကိုပြန်လို့မရဘူးကျွန်တော်တို့ရောက်မှာစိတ်တွေကလည်းစိုးမိုးထားတယ်မင်းရှင်းလာမှုလည်းမရှိသေးဘူးဆိုတော့ရောက်တော့လည်းအကုန်လုံးမပြန်သေးဘူးကျွန်တော်တို့ရောက်တော့ဒီကတော့ဟိုစိတ်တွေကစီကြောက်တော့ကစီဟောင်းညောင်းရှောင်းလေမျိုးရှောင်းအကုန်လုံးပြန်ပြီးတော့ရှိတယ်ဒါတွေတယောက်တစ်ယောက်စီချင်းနေတယ်ကျွန်တော်တို့အဲဒါဆိုတော့ကျွန်တော်ဟာကိုယ့်နေရဲ့ဌာနကိုပြန်လို့မရဘူးဆိုတော့ကျွန်တော်တို့နေရတာအခုလုံးလုံးစစ်စစ်အတိမတ်စစ်တရားအိမ်မှာတည်ခိုနေတယ်တည်ခိုနေရတယ်ဒါကြောင့်ကျွန်တော်တို့ဘေးသွားရမှန်းဘေးသွားရမှန်းမသိဘူးကျွန်တော်တို့နေပြီးနေမှာနေရမှန်းမသိဘူးကျွန်တော်တို့ကအကုန်လုံးဒုက္ခရောက်နေတယ်ကျွန်တော်တို့နေပြီးရိုးမရဖြစ်နေတယ
်အခုလိုအခက်အခဲဖြစ်နေတာဥကျော်တန်းတို့မိသားစုတခုလည်းမဟုတ်ပဲတခြားသောစစ်ဘေးဒုက္ခတွေတော်တော်များများလည်းသူတို့လိုပြန်စရာနေရာမရှိတဲ့အခက်အခဲတွေအပြင်နေရမှာလုတ်ကင်စားတော့ဆရာမရှိဖြစ်နေကြပါလေလက်ရှိရခိုင်ပြည်နယ်မှာအပြစ်ခတ်ရထားတယ်ဆိုပေမဲ့လုံခြုံတဲ့အခြေအနေတရားမဟုတ်သေးတဲ့အပြင်လုံခြုံရေးအမားကံချက်မပေးဘဲစစ်ကောင်စီအနေနဲ့စစ်ဘေးဒုက္ခသည်တွေကိုနေရပြန်ပို့နေတာဟာပြည်သူတွေကိုဒုက္ခပိုရောက်စေတယ်လို့အခုနှစ်ဖေဖော်ဝါရီလကုန်ပိုင်းမှာပြုလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲမှာအေးအေးအဖွဲ့ပြောခွင့်ရခိုင်ဒုက္ခကပြောထားပါတယ
်ဟုတ်ကဲ့မကခင်ကလေးတို့ဒီ SDC ဘက်ကအပြည့်စည်စကေတပွေထောက်ပံ့ပေးပြီးကရခိုင်ဆိုင်ဆောင်ဒုက္ခသည်တွေကိုနေရပြန်ဖို့အတွက်လာတော့ဖီအော်ပီဆိုဒီဟင်ခတ်ပါတယ်ဆိုဆဲဘရီကလေးတော့ဖီအော်ပီနီဆိုဒီကိုတွေ့ရပါတယ်ဆိုကဲလုံခုရင်းနဲ့ဒီလိုအပ်တဲ့စောဝါနေရီအခက်အခဲတွေကိုအဘေးဝအကူအညီလှုပ်ဆောင်ပေးမှုမဟင်းပေးနဲ့ဆိုကဲဆိုင်ဆောင်ပြည်သူတွေကိုအခုပိုင်နေရပြန်ဖို့ဖီအော်ပီနီဆိုကတော့ခါပိုပြီးကဒုက္ခရောက်အောင်လုံနေဆိုတဲ့တူတွေလို့တာကျွန်တော်ကမဲပါတယ်
ဒီကံကျင်းနေမှာရှိတဲ့စိပိဒုက္ခတွေကိုစစ်ကောင်စီအနေနဲ့ပြီးခဲ့တဲ့2022ခုနှစ်ကတည်းကထောက်ပံ့မှုတွေကိုရပ်ဆိုင်းထားပြီးနေရပြန်မဲ့စိပိဒုက္ခတွေကိုစည်းရဲကောက်ယူပြီးတော့ပြန်မဲ့သူတွေကိုငွေကျပ်6သိန်းနဲ့အသုံးဆောင်ပစ္စည်းတချို့ထောက်ပံ့ပေးပေမဲ့ Nia Pian Taja, Sibi Duka, there in Yishi, Sawa Ni, Lung Jung Yi, Suyi Nijara, there, Chipara.